ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ထုတ်ပြန်ကြေညာခဲ့တဲ့ထိပ်တန်းဆိုးရအဖွဲ့ဝင်ဝန်ကြီးတွေရဲ့စီးရင်မှာသူ့ရဲ့အနီးကပ်အကြံပေးဖြစ်သူဒုတိယနိုင်ငံရေးဝန်ကြီးဟောင်းအန်တိုနီဘလင်ကန်လည်းပါဝင်ပါတယ်။နိုင်ငံရေးဝန်ကြီးအဖြစ်ရထားခံရသူဘလင်ကန်ကနိုင်ငံတကာကမဟာမိတ်တွေလူ့ခွင့်ရတဲ့ဒုက္ခသည်တွေရဲ့အရေးကိုအမြဲထောက်ခံအားပေးတဲ့အကြောင်း VOE တနမန်ကြီးကတင်တာဆီလီဆိုင်တည်ပြဖို့ထားတာကိုပြောပြပါမယ်
။ Iran made a fundamental choice.
သမ္မတဘာရက်အိုဘားမားလက်ထက်ကအန်တိုနီဘလင်ကန်ကဒုတိယနိုင်ငံရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တယ်လို့ဂျိုးဘိုင်ဒန်ရဲ့အကြံပေးအဖြစ်လည်း2002ခုနှစ်ကတည်းကဆောင်ရွက်နေခဲ့သူဖြစ်ပါတယ်။ပြည်ထောင်နိုင်ငံပါရီမြို့မှာအထက်တန်းကျောင်းတက်ရောက်ခဲ့သူဘလင်ကန်ကနေတိုးပါဝင်မဟာမိတ်အဖွဲ့အစည်းနဲ့နိုင်ငံပေါင်းစုံတန်တမာရေးကိုထောက်ခံအားပေးသူဖြစ်ပါတယ်။2016ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ကမ္ဘာတဝိုင်းရင်ဆိုင်ခဲ့ရတဲ့ဒုက္ခသည်အကြမ်းတဲကိုအမေရိကန်တို့တုံ့ပြန်ဖြေရှင်းရမှာဘလင်ကန်ကဦးဆောင်ခဲ့ပါတယ်။ဒီကိုယ်တိုင်ကလည်းကလေးတီဗီဇလန်တွဲ Suspy Street မှာပါဝင်ခဲ့ပြီးဒုက္ခသည်တွေအကြောင်းကိုရှင်းပြခဲ့ပါတယ်။
They had to leave their homes because life in their countries was not safe for them. Grover, can you imagine how difficult it would be?To have to leave your home?
No, I cannot. I would never want to leave Sesame Street.
ဒီလူတွေကသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာချန်ထားခဲ့ရသူတွေပါ Grover ကြီးကိုယ့်အိမ်ကိုယ်ရာကိုစွန့်ခွာရတာဘလောက်ခက်ခဲလဲဆိုတာစဉ်းစားမိသလားလို့ Anthony Blinken ကမေးတော့ကတ်တန်ဇက်ကောင်လေး Grover ကကျွန်တော်ကတော့ Sesame Street ကနေဘယ်တော့မှထွက်မသွားချင်ပါဘူးလို့ပြောသွားတာပါ Blinken ရဲ့ပထမဦးစားပေးလုပ်ငန်းတွေကတမန်တော် Trump စွန့်ခွာနှုတ်ထွက်ခဲ့တဲ့ Iran Nuclear စာချုပ်လိုနိုင်ငံတကာသဘောတူစာချုပ်တွေကိုပြန်လည်ဝင်ရောက်ဖို့ဖြစ်ပါတယ်ကျယူကြရတဲ့ဆက်ဆံရေးတွေကိုလည်းပြည်နယ်ကောင်းပုံအောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ကြွကျင်သူတွေကပြောပါတယ
် I think its first and most major priority will be
American နိုင်ငံဆိုတာယုံကြည်စိတ်ချရတဲ့မဟာမိတ်နိုင်ငံကနိုင်ငံတွေရဲ့လက်တွဲပေါ်နိုင်ငံဖြစ်တယ်ဆိုတဲ့အမြင်ကိုပြန်ပြီးပုံပေါ်သွင်းဖို့ကသူ့ရဲ့ဥပဒေလိုမျိုးဖြစ်မယ်လို့ထင်ပါတယ
်
သူကပြည်ရင်းကြရတဲ့ဆက်ဆံရေးတွေကိုပြန်ပြီးအဖတ်ဆင်ခြင်းပါလိမ့်မယ
်
သူထပ်ကတည်းကလည်းပြောမယ်စကားကတော့ကျွန်တော်တို့ပြန်လာပါပြီဆိုတာပါရာဒီရူဒီကြောင့်လည်းမဆိုင်ရာကာကွယ်ကိုပြန်လည်ဝင်ရောက်ရေးနဲ့မဟာဗျူဟာလက်လက်ထိန်းချုပ်ရေးစက်စာချုပ်တက်တန်းတူရေးကိစ္စတွေလွတ်ဆောင်မှာဖြစ်ပါတယ်
ဂျိုးဘိုင်ဒန်ရဲ့တိကျကြေညာချက်တစ်ခုမှာတော့ဝါရီတန်တမန်တူဖြစ်တဲ့လင်ဒါသောမတ်ဂရင်းဖီးလ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးအဖြစ်ရထားထားပါတယ
် I had the hopes and the dreams of my mother
ကျမရဲ့မျှော်လင့်ချက်တွေကအမေရဲ့မျှော်လင့်ချက်နဲ့အိမ်မက်တွေပါပဲအမေကကျမကိုဘယ်လိုစင်ခေါ်မှုမျိုးနဲ့ရန်လိုမှုမျိုးကိုမဆိုရင်ဆိုင်နိုင်လေဆိုတာဟိုးမယ်ရလေးကလေးကသင်ပေးခဲ့တဲ့သူပါ
ထက်လွတ်တော်ကအတီးပြူပြီးဆိုရင်တော့အန်တိုနီဘလင်ကန်ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကိုမိုက်ပွန်ပီယိုစီကနေလွှဲပြောင်းရယူဦးဆောင်ရမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရဲမတော်ပါ